က်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AE အကြားချင်းပြည်နယ်ပလဝမြို့နယ်မှာနောက်ဆုံးဖြစ်ထားတဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့ AE အဖွဲ့ကပြောပါတယ်တိုက်ပွဲဖြစ်တဲ့ဒေသတွေအနီးနားဒေသတွေကလူငယ်တွေကို AE အဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တံပြားနဲ့တပ်မတော်ကဖမ်းဆီးထိန်းသိမ်းထားတာတွေပုံများလာတာကြောင့်လူငယ်တွေနေရစွန့်ခွာတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းကို VOA တိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါမြမတမတော်နဲ့ရခိုင်တမတော်အီတို့ကြားချင်းပြည်နယ်ပလဝမြို့နယ်ဘက်မှာမနေ့ကဗုဒ္ဓလိမ္မာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တမတော်ပြည်ညာရေးတာဝန်ခံခိုင်ဒုက္ခက VUA ကိုပြောပါတယ
်ဇန်နဝါရီ3ရက်နေ့မှာတော့ဒီပလဝမြို့နယ်ကလက်တောင်းကိမှာရှိတဲ့အဲ့ဒီပကာဝါရွာရဲ့တောင်ဖက်ဒီတတိလိုလောက်အပေါ်မှာမနေ့စနေ9ရက်ဆက်ပြီးတော့မွန်လေးပိုင်း9ရက်ဆက်လောက်ရှိတယ်လေတောက်ဆောက်ဒီတိုက်ပွဲတွေပြင်းထန်ခဲ့ကြပြန်ပြီးဆက်ကြတော့9ရက်ကမနေ့တက်ဆုံးပြီးတော့တို့အများပြတာရတော့တာရှိတယ်ကျွန်တော်တို့ခိုင်တမ်းတို့ကကြတော့ဒူးတက်ဆုံးပြီးတော့ဒူးတန်ရတာရှိတယ်ကဒီတက်ဆောင်ရတော့ဒီခိခိုက်တာတော့မရှိဘူးက
ဒီတိုက်ပွဲမှာနှစ်ဖက်စီးကကြဆုံးမှုတွေရှိတယ်ဆိုပေမဲ့လည်းတင်းချားတိမတူနိုင်သေးတယ်လို့သတ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်တဲ့အခြေအနေကိုသိရဖို့သတ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲပတ်တွေးမှုကိုအချင်းချင်းဆက်တွေ့ဆက်ပေးမယ်လည်းဆက်တယ်လို့မရခဲ့သလိုအနောက်ပိုင်းတန်းစစ်သည်ချုပ်သတ်မတော်ပြောရေးစုခွေးရှိသူကိုဆက်တွေ့တာမှလည်းခရီးလုံးတွေကြောင့်ပြောဆိုခဲ့ပါတယ်ဒီကြတဲ့စနေနေ့ကပလဝမြို့နယ်ရှင်းလင်းဝချေးရွာထက်ခုံရွာနဲ့ကောက်ချီဝရွာဘက်မှာမြမတောင်တော်နဲ့ရခိုင်တောင်တော်အီအီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကလည်းရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကြပ်လာနေတာကြောင့်နေရက်ကနေတင်းချောင်နေရတယ်လို့ပလဝမြို့နယ်ဒေသခံခိုင်ကျော်နိုင်ကပြောပါတယ
်။ကောက်ချီဝရွာနဲ့ခုံရွာအကြမ်းမှာတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာတခုရှင်းလင်းဝချေးရွာကသူ့မစတဲ့မတော်လူတွေကပင်ဆယ်ရနဲ့လူငယ်တွေကိုဖမ်းဆီးနေတဲ့အတွက်ကျွန်တော်ကလူငယ်တွေကအခုစက်ကြီးပြေဆုံးနေရတယ်။ဒီမှာလည်းမမီလေးကြဘူးအေးနဲ့တက်နေနေတယ်ဆိုပြီးတော့သူတို့ကသာမနေနေရှိရှိနဲ့ဖြစ်စီခေါ်တော့တယ်အဲလူငယ်တွေကဒီလိုစက်ကြီးပြေဆုံးနေရတယ်။အခုတလဝါနေဒီကျောက်တော်မြို့နယ်ဖက်တမှာပဲဆက်သွားတယ
်။ဒီအပိုင်းတွင်ရှင်းလင်းဝချေးရွာဒေသခံတွေကိုတပ်မတော်ကနေဖမ်းဆီးထားတာနဲ့ပတ်သက်လို့လည်းကောက်ကြီးဝရွာသားသူကအခုလိုပြောပါတယ်။
ဆုံးမရှိဘူးအခုကျွန်တော်ဆွေးရတင်တာကတော့တော်ရရှိနေတယ်ဒီရောက်မှလည်းပြန်မဆက်တော့သေးဘူးဆက်တာကြောင့်အခုကြောက်လို့ဒီကြောက်ကိုဘိုင်းကိုခဏလေးဆောင်းနေလာရတာ
ဖန်စီခံရတဲ့လူငယ်တွေဟာမိဘဆွေမျိုးသားချင်းတွေနဲ့တွေ့ဆုံခွင့်မရဘူးလို့လည်းသူကဆိုပါတယ်ဒီခိုင်ပြည်နယ်တွင်ဗုဒ္ဓတောင်ရိတ်တောင်မြို့နယ်ပြည်ကမှလည်းအေးအေးနဲ့ဆက်ဆံမှုရှိနေတယ်ဆိုပြီးကျေးရွာအုပ်ချုပ်ရေးမှူးတွေကျွာသားတွေကိုတပ်မတော်ကနေဆစ်ဆေးဖန်စီပြီးမတရားတဲ့ဆက်သွယ်ရေးပုံမှန်နဲ့တရားဆွဲဆိုတာတွေလည်းရှိနေပါတယ်ဒီတော့တင်းတော့ပဲရခိုင်ပြည်နယ်ကြောက်တော်ဗိုလ်လူကျောင်းရသိတောင်ဗူရီတောင်မောင်တော်မြောက်ဦးမြေပုံမြို့တွေမှာရှိတဲ့ကျေးရွာတွေမှာအေအေဖွဲ့တွေရောင်းတော့ဝင်ရောက်နေတာကြောင့်မတင်ကြတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကနေဇန်နဝါရီလ28ရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ